တောက်ချန်လေးကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အကြမ်းဖက်သမားတွေကတနတ်သမားတစ်ယောက်နဲ့နှီးစပ်တဲ့လူ6ယောက်ကိုပြင်သစ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အကြမ်းဖက်သမားအိုမာအစ်မီလ်မုစတဖာရဲ့အဖေအကိုနဲ့ခင်မတွေကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ရဲတပ်ဖွဲ့မှတမ်းအရသူဟာအရင်ကပြစ်မှုအသေးစားကျူးလွန်ခဲ့ဘူးသူဖြစ်ပြီးအကြမ်းဖက်အဖွဲ့တွေကိုစစ်ဆေးမှုတွေမှာမပါခဲ့ဘူးလို့ပြင်သစ်အစိုးရရှေ့နေအဖွဲ့တာဝန်ရှိသူဖရန်ဆွာမိုလန်စ်ကပြောဆိုပါတယ်။မော်စတဖာဟာပဲရစ်မြို့တော်တလွားမှာဇက်တိုက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေထဲမှာတိဆုံးခဲ့တဲ့အကြမ်းဖက်သမား9ယောက်ထဲကတယောက်ဖြစ်ပါလေ။ရဲတပ်ဖွဲ့မှတ်တမ်းအရသူဟာအရင်ကပြစ်မှုအသေးစားကျူးလွန်ခဲ့ဘူးသူဖြစ်ပါလေ။အကြမ်းဖက်သမားတယောက်ရဲ့အလောင်းသားမှာတင်းစီရမိတဲ့စီးရီးယားနိုင်ငံကူးလက်မှတ်ကြောင့်ဒီအကြမ်းဖက်သမားဟာစီးရီးယားပြည်တွင်းစစ်ကြောင်းဥရောပကိုအလုံးရင်းနဲ့ပြောင်းရွှေ့ဝင်ရောက်လာသူတွေထဲကဖြစ်နိုင်တယ်ဆိုတဲ့တန်တရာပိုးများလာတယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ Serial နိုင်ငံကူးလက်မှတ်ပိုင်ရှင်ဟာဥရောပသမဂ္ဂစီးမြင်သတ်မှတ်ချက်အရအောက်တိုဘာလ3ရက်နေ့က Laros Greek ကျွန်းနိုင်ငံကိုဖျက်ပြီးတော့ဝင်ရောက်သူဖြစ်တယ်လို့အတည်ပြုနိုင်တဲ့အကြောင်းနိုင်ငံသားအကာအကွယ်ပေးရေးဆိုင်ရာ Greek ဝန်ကြီး Nikos Doskas ကပြောဆိုပါတယ်။ဥရောပတိုက်ကိုဝင်ရောက်လာတဲ့ထောင်နဲ့ရှိတဲ့ဒုက္ခတွေပြဿနာနဲ့ပတ်သက်ဆက်နွယ်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ဆက်ပြီးညှဉ်းဆန်းပြောဆိုနေရရှိသေးတယ်လို့ပြင်သစ်အထက်လွှတ်တော်မှ Jolie Mellem ကစနေနေ့ကပြောဆိုသွားပါတယ်ဒီလူတွေဘာကြောင့်အကြမ်းဖက်လာတယ်လဲဆိုတဲ့အကြောင်းရင်းကိုတည်တည်ချာချာဆန်းစစ်လေ့လာဖို့လိုအပ်မယ်ဒါဟာတိတ်ရေးကြည့်တဲ့အချက်ဖြစ်ပါတယ်လို့ပြင်သစ်လွှတ်တော်မှကပြောဆိုခဲ့ပါတယ်ဒါပေမဲ့သူပြောဆိုချက်ကိုဥရောပကောင်ရှင်ဥက္ကဋ္ဌ John Clark Janker ကသဘောမတူကြောင်းပြောပါတယ်ဥရောပသမဂ္ဂရဲ့ဒုက္ခသည်တွေနဲ့ပတ်သက်တဲ့မူဝါဒကိုပြင်ဖို့မလိုပါဘူးလို့တနင်္ဂနွေနေ့ကတူရကီမှာကျင်းပတဲ့စစ်မှုထိပ်သီးနိုင်ငံ20ထိပ်သီးအစည်းအဝေးမှာသူကပြောဆိုသွားပါတယ်